အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေပြီးတော့အမေရိကန်ကခွဲထွက်မလားအီရန်ကိုရေးယူပိတ်ဆို့မှုတွေပြန်ပြီးတော့လုံမလားဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ကြေညာမယ်လို့ဆိုပါတယ်။2015ခုနှစ်တုန်းကလှုပ်ထားခဲ့တဲ့အီရန်ကနျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုသမ္မတထရန့်ကသဘောမကျတဲ့အကြောင်းမကြာခဏထုတ်ပေါ်ပြောဆိုနေတတ်တာပါ။ဒီသဘောတူညီချက်အရနျူကလ িয়ার လှုပ်ဆောင်မှုတွေကိုညှော်နယ်လာအောင်အီရန်ကိုအေးအေးပိတ်ဆို့တန်ခတ်တာတွေလျှော့ချဖို့ဆိုတဲ့ကိစ္စဟာမအောင်မြင်နိုင်တဲ့လုပ်ရပဲလို့လည်းသမ္မတထရန့်ကဆိုပါတယ်။အီရန်ကိုပဲ့ထိန်တက်ဒုံးကျည်ဆန်းသပ်ပြစ်လို့မှုတွေရပ်တန့်မှုသဘောတူညီချက်ကဘာမှလည်းအလုံးမဖြစ်ဘူး။ဒီသဘောတူညီချက်ဟာနျူကလ িয়ার ဆိုင်ရာစောင့်ကြည့်ကတ်သတ်မှုတွေကိုအချိန်လွန်ကုန်ဆုံးစေတဲ့သဘောပဲလို့လည်းသမ္မတထရန့်ကပြောပါတယ်။တကယ်တော့သမ္မတထရန့်ကအီရန်နဲ့ပတ်သက်ပြီးတော့မတူညီတဲ့သဘောထားနှစ်ခုကြားမှာဖိအားအပေးခံနေရတာပါ။ဥရောပကောင်ဆောင်တွေဘက်ကအမေရိကန်အနေနဲ့လက်ရှိသဘောတူညီချက်တိုင်ဆက်ပြီးတော့ရှိနေစေချင်ပြီးအစ္စရေးကတော့အီရန်ဟာလိင်ညာလှည့်ပြားနေတာလို့ဆိုနေပါတယ်။မကြာခင်တုန်းကပဲအင်ဂျီရောကိုလည်းရောက်လာခဲ့တဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့အီရန်သဘောတူညီချက်ဟာပြီးပြည့်စုံလာတော့မဟုတ်ဘူး။ဒါပေမဲ့တခြားလမ်းကြောင်းလည်းရှိမနေဘူးလို့ဆိုပါတယ်။ဗြိတိန်ကလည်းသမ္မတထရမ့်အစိုးရကိုလက်ရှိအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်တိုင်ဆက်ပြီးတော့ရှိနေစေချင်တာပါ။